ဖြူစံတို့အခုစီတော်လို့ခေါ်တဲ့အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုအလုံးစုံပပျောက်ရေးသဘောတူစာချုပ်ပေါ့နော်ဒီလကတက်နေတဲ့အတွက်ကြောင့်မြန်မာအမျိုးသမီးတွေဒီစီတော်စာချုပ်ကိုနားလည်ဖို့ဘလောက်ရည်ကြည်ပါလဲရှင
်ဟုတ်ကဲ့ဒီစီတော်စာချုပ်ရဲ့အဓိကအချက်ကမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးအစစမြင့်တင်တဲ့အခါမှာမြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းတစ်ခုလုံးမှာမြင့်တက်လာမယ်ဆိုတဲ့အဓိကအခြေခံထားတဲ့စာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီစာချုပ်အရာအစိုးရတွေကနေပြီးတော့အကောင့်ထဲပေါ်ပေးရဖို့တော်တော်လေးအရေးကြီးပါတယ
်မြန်မာနိုင်ငံကဒီစီတော်စာချုပ်ကို1998ခုကလက်မှတ်ရေးထိုးခဲ့တယ်ဆိုတော့ဒီစီတော်စာချုပ်ရမြန်မာအစိုးရအနေနဲ့နိုင်ငံတွင်းမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရမှုကနေဘယ်လိုကာကွယ်ပေးထားပါလဲရှင
်သူကတော့ကာကွယ်ပေးထားတဲ့အထက်မှာပထမဦးဆုံးအရေးအကြီးဆုံးအနေနဲ့ကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီ possible အခြေခံဥပဒေရနေပြီးတော့နိုင်ငံတော်မှာရှိတဲ့တရားဥပဒေတွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာလုံးဝမရှိသေးသောအဲ့ဒီဟာမျိုးခွဲခြားဆက်ဆံသေးတဲ့အတိတ်ပဲတရားမှုမရှိသေးတဲ့ဥပဒေတွေပြဋ္ဌာန်းရပါတယ်ဆိုတော့အထူးသဖြင့်ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကိုယ်တိုင်ကဒီခွဲခြားဆက်ဆံမှုမရှိဘူးဆိုတဲ့ဒီအတိတ်ပဲသတ်မှတ်ချက်ကိုထည့်သွင်းပေးရပါတယ်အဲ့တော့အရေးအကြီးဆုံးကအဲ့ဒီအခြေခံဥပဒေမှာကိုယ်တိုင်ကအဲ့ဒီဟာကိုအတိတ်ပဲဖွင့်ဆိုပြီးတော့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိပါဘူးဆိုတဲ့အာမခံချက်တွေထားပေးရပါတယ
်။မြန်မာနိုင်ငံအနေနဲ့ပေါ့နော်1996ခုနှစ်ကတချိန်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီတော်အစီအစဉ်တွေတင်နေ2009ခုနှစ်မှာဒုတိယနဲ့တတိယအခုအချိန်မှာပေါ့နော်စတုထနဲ့ပြင်စမမြောက်အစီအစဉ်စာတင်သွင်းခဲ့တယ်ပေါ့အဲ့လိုတင်သွင်းတဲ့နေရာမှာပေါ့နော်ဖြူဖြူဆန်တို့ရဲ့ဒီ CSO တွေကလည်းတော့အဖွဲ့အစည်းတွေကလည်းခရီးမြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့အဓိကပြဿနာတွေတင်ပြခဲ့ကြတယ်ဆိုတော့ကွန်ပဏီကိုဘယ်လိုမျိုးစိုးရိမ်ကင်းဖြစ်မှုတွေတင်ပြခဲ့ကြပါလဲရှင်အဓိကပေါ့နော
်အဓိကတင်ပြခဲ့တာကတော့မြန်မာနိုင်ငံမှာရှိတဲ့ဥပဒေတွေပထမအဦးဆုံးဖွဲ့စည်းပုံအခြေခံဥပဒေကနေစပြီးတော့ဒီဆက်ဥပဒေတွေထဲမှာရှိတဲ့အမျိုးသမီးတွေကိုဖွဲ့ချန်းဆက်ဆံမှုဆိုတာဘာလဲဆိုရင်အတိတ်ပဲပြင်ဆိုမှုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်ဖို့ရယ်နောက်ပြီးတော့ဒီဆက်ဥပဒေထဲမှာအမျိုးသမီးတွေကိုဖွဲ့ချန်းဆက်ဆံမှုဖြစ်နေစေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ဖို့ရယ်နောက်ပြီးလို့ရှိရင်အမျိုးသမီးတွေအခုလောလောဆယ်အဓိကရင်ဆိုင်နေရတဲ့လူကုန်ကူးခံရတာတို့ကျန်းမာရေးပညာရေးကဏ္ဍတွေမှာအမျိုးသမီးတွေကနှိမ့်ချနေတာတို့အထူးသဖြင့်အကျိုးလက်နေအမျိုးသမီးတွေရဲ့ဒီကျန်းမာရေးပညာရေးလုံခြုံရေးအမျိုးသမီးတွေကနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာအမျိုးသားတွေနဲ့ဒန်းတူပါဝင်နိုင်မှုအရေးကြီးတဲ့ကဏ္ဍ၃ခုကျွန်တော်တို့ဆက်ပြီးတင်ပြခဲ့တာကတော့အမျိုးသမီးတွေကိုကြံဖက်မှုပပျောက်ရေးစစ်မဲ့ဖြစ်ပွားတဲ့ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အထွေထွေအချိုးဖောက်ခံနေရတဲ့ဟာတွေကိုကာကွယ်ဖို့နောက်ဆုံးတစ်ခုကတော့ဒီအမျိုးသမီးတွေကလို့တရားဥပဒေထဲမှာတိုင်တန်းအမှုဖွင့်တဲ့အခါမျိုးမှာဒဏ်တူခွင့်ရေးကြဖို့ဒဏ်တူခွင့်ရရဲဆိုတဲ့နေရာမှာတရားဥပဒေရဲ့ချိန်မှောက်မှာမှန်ကန်တဲ့တရားစီရင်ခွင့်ရရှိဖို့ဆိုတဲ့အချက်တွေပေါ့လေအဲ့ပေါ်မှာအခြေခံပြီးတော့တင်ပြခဲ့ကြတာဖြစ်ပါတယ်
အဲ့တော့အခုစီတော်ရဲ့လုံထုံးလုံနီအရာပေါ့နော်ဒီစီတော်ကွန်ပတီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးမကင်းဖြစ်စရာကောင်းတဲ့အချက်တွေကို CSU တွေရဲ့တပြားချက်ကိုဒီဘက်ကကြားလာတယ်ဒီမြန်မာအစိုးရဘက်ကတင်သွင်းတဲ့အစီရင်ခံစာအခြေလက်တွေကိုလည်းသူကတုံးတက်တယ်ပြီးတော့မြမအစိုးရအဖွဲ့ကူစလီကိုသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေသူတို့မေးခွန်းထုတ်တယ်အဲ့လိုမေးခွန်းထုတ်တဲ့နေရာမှာပေါ့နော်ဒီကော်မတီအဖွဲ့ဝင်တွေနေဘယ်အချက်တွေကိုအဓိကထားပြီးတော့မေးခွန်းထုတ်ခဲ့ကြပါလဲရှင
်စီတော့ကော်မတီကနေပြီးတော့ပထမဦးဆုံးအနေနဲ့မြမကိုစလီအဖွဲ့ကိုမေးတဲ့မေးခွန်းကတော့စီတော့ကော်မတီကနေပြီးတော့အရင်တော့အကြံပြုခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေတွေထဲမှာအခွင့်အရေးရောက်စေတဲ့မျိုးမျိုးစုံကိုဟန်တားစီတဲ့အချက်တွေကိုထပ်သွင်းဖို့အကြံပြုခဲ့ပါတယ်။အဲ့အကြံပြုချက်တွေကိုသူတို့ဘလောက်အထိပြီးတော့အကောင့်ထဲပေါ်ခဲ့လဲ။အခုချိန်မှာဘလောက်အထိတိုးတက်လာခဲ့လဲ။အဲ့ဒီဟာရောနောက်ပြီးတော့အခုနောက်ပိုင်းမှာပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအတည်ပြုခဲ့တဲ့ဒီအမျိုးသားဥပဒေလို့ခေါ်တဲ့ဥပဒေတွေရောကစီတော်စာချုပ်နဲ့ဘလောက်အထိကိုက်ညီမှုရှိမရှိဆိုတဲ့ဟာကိုသုံးသပ်ဖို့ရဲ့အဲ့ဒီသုံးသပ်ဆောင်ရွက်ချက်တွေကရောမြန်မာပြည်အစိုးရလှုပ်ဆောင်ခဲ့ပါသလားဆိုတဲ့ဟာကိုမေးခဲ့တာဖြစ်ပါတယ် ဆက်ပြီးတော့ပြီးတော့ကော်မတီကမေးခွန်းထုတ်တာတော့ဒီမြန်မာအစိုးရကပေါ်ပြခဲ့တဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေချစ်ကူကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တယ်။အဲ့ဒီပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကရောစီရောနဲ့ဘလောက်အထိကိုက်ညီမှုရှိသလဲဆိုတဲ့မေးခွန်းကိုသူတို့မေးခဲ့ပါတယ
်။အဲ့တော့မြန်မာအစိုးရဘက်ကဘယ်လိုပြန်ဖြေပါလဲရှင
်။သူတို့မြန်မာအစိုးရဘက်ကအခုပြန်ဖြေတာကတော့သူတို့ကအဲ့ဒီချစ်ကူအပြင်အခုဒီဆဲဥပဒေ104ခုကိုလည်းပဲပြန်ပြီးတော့သုံးသပ်ခြင်းတွေလုပ်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့လည်းပဲသူတို့ကနေပြီးတော့ပြန်လည်ပြင်ဆင်သုံးသပ်ဖို့အတွက်လည်းအဲသူတို့မှအစိုးရအနေနဲ့ဒါအစိုးရပထမဦးဆုံးစပြီးတော့တက်လာရဲရပါလေဒါပစည်းပုံအခြေခံဥပဒေကိုပြန်လဲပြင်ဆင်သုံးသပ်ဖို့ဆိုတဲ့ဟာအစိုးရရဲ့ပထမရည်ရွယ်ချက်ထဲမှာပါပြီးသားဆိုတာလည်းသူတို့ရှင်းပြတော့ပါတယ
်နောက်မြန်မာအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျမခုလောချနေရဆိုရင်မကင်းဖြစ်မှုကတော့အမျိုးသမီးများပေါ့နော်ဒီဘက်ကဖြစ်ပွားတဲ့ဒေသတွေမှာအမျိုးသမီးများပေါ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတို့နော်လူကုန်ကူးခံရမှုတို့ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရော
ဟုတ်အဲ့လည်းပတ်သက်ပြီးတော့အဓိကမေးခဲ့တာကတော့ဒီပြည်ပခဖြစ်ခဲ့တဲ့နေရာတွေမှာရှိတဲ့အမျိုးသမီးတွေကတရားဥပဒေတရားဥပဒေရဲ့ရှင်းမောင်းမှာမှန်မှန်ကန်ကန်စီရင်တရားစီရင်မှုရရှိသလားဆိုတဲ့မေးခွန်းမျိုးရဲ့နောက်ပြီးလို့ရှိလို့ရှိရင်တကယ်အဲ့ဒီနေရာမျိုးတွေမှာစစ်တပ်နဲ့ပတ်သက်ပြီးတော့ကျူးလွန်မှုတွေရှိခဲ့ရင်ရောအဲ့ဒါတွေကိုစတင်ရလို့ရသလားဘာတွေအခက်အခဲရှိသလဲဆိုတဲ့မေးခွန်းတွေရဲ့အဲလူကုန်ကူးမှုတွေမှာလည်းပဲဒီမာဘီအစိုးရပထမဦးဆုံးသူတို့တင်ပြရတဲ့အချိန်မှာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုဥပဒေတွေနဲ့ဘယ်လိုစီမံကိန်းတွေနဲ့လုပ်နေတယ်ဆိုတာပြောတဲ့အခါမှာစီတော့ကော်မတီကပြောတာကတကယ်လူကုန်ကူးမှုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုလေ့လာဆန်းစစ်သလားအဲ့အကြောင်းရင်းတွေကိုဆန်းစစ်ပြီးတော့အဲ့အကြောင်းရင်းတွေအရာရောဖြည့်ချင်းမှုတွေလုပ်သလားဆိုတဲ့မေးခွန်းတွေကိုသူတို့မေးပါတယ
်စီတော့ကော်မတီအနေနဲ့အပြည့်အမြခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုရင်မကင်းဖြစ်မှုတွေမှာတခြားအရေးပါတဲ့ဘာချက်တွေများထည့်ပြောသွားပါသေးလို့ရှိရင်ခြုံပြီးတော့နောက်ဆုံးအနေနဲ့ပြောပြပေးပါလား
ဟုတ်ကဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးတွေမှာပညာသင်ကြားခွင့်အခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေသူတို့မေးပါတယ်အထူးသဖြင့်ဒီမျိုးနဲ့ဒီကျောရဒေသတွေမှာရှိတဲ့အမျိုးသမီးတွေပညာသင်ကြားပိုင်းခွင့်လမ်းတွေဘယ်လောက်ကွဲပြားခြားနားမှုရှိသလဲဆိုတဲ့ဟာတွေရဲ့နောက်တက္ကသိုလ်ဝင်ခွင့်တွေမှာရောဒီအထူးပြုပါလာပေါ်မှာမူတည်ပြီးတော့ဘယ်လိုကွဲပြားဆက်ဆံမှုတွေရှိလဲဆိုတဲ့မေးခွန်းတွေလည်းသူတို့မေးပါတယ်နောက်ပြီးတော့ကျန်းမာရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းသမီးတွေအနေနဲ့ရောကျန်းမာရေးပြုစုဆောင်ရှောက်မှုအခွင့်အရေးတွေရောသူရကနေပြီးတော့ဟိုဘလောက်ဒီပတ်မှုတွေလုပ်တယ်လေမိခင်သေးနှုံးကလေးသေးနှုံးပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လေသူကနေပြီးတော့မိခွန်းနေမိပါတယ်သူတို့အဓိကသူတို့စိတ်ဝင်စားပြီးမိတဲ့မိခွန်းကတော့ကြည်လက်ဒီမှာဒေသမှာရှိအမျိုးသမီးတွေကနေပြီးတော့ဒီအခုရှိနေတဲ့ဒီစီမံကိန်းတွေပေါ့လေဆင်းရဲမှုပပျောက်ရေးစီမံကိန်းတွေအထူးသဖြင့်ဒီကဘာပန်ကနေပြီးတော့လုပ်နေတဲ့ဒီတင်းရမှုပပျောက်ရေးစီမံကိန်းတွေပါရောအမျိုးသမီးတွေပေါ်မှာဘလောက်အထီးထီအောင်မှုရှိသလဲဆိုတော့မိခွန်းနေလဲသူတို့မေးသွားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်Cause it only serves to make me more determined to achieve my final goal. And I come back even stronger, not an all